ကချင်ပြည်နယ်မြစ်စုံအထက်ပိုင်းအင်ဂျာယာမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA ကြားမှာတိုက်ပွဲတွေဖြစ်ပြီးတော့စစ်ကောင်စီဘက်ကတပ်တွေလှုပ်ရှားနေတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေဟာမြစ်ကြီးနားမြို့ကိုတင်းရှောင်နေရပါတယ်။ဒီကြောင့်ပြည်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်မှာကချင်တိုင်းရင်းသားလက်နက်ကိုင် KIO ထိန်းချုပ်ထားတဲ့အင်ဂျာယာမြို့နယ်အတွင်းမှာဒီလဆမိုင်းကစတင်ပြီးစစ်ကောင်စီဘက်ကတပ်တွေတိုးချဲ့ခဲ့တာရှိသလိုကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကလည်းလမ်းပိတ်တာကြားဖြတ်တိုက်ခဲ့တာတွေရှိခဲ့တာပါဒီရက်ပိုင်းမှာနှစ်ဖက်တပ်တွေကြားတိုက်ပွဲဖြစ်ပွားနေပြီးစစ်လုရှာမှုတွေများလာတာကြောင့်ရွာသားတွေကမြစ်ကြီးနားကိုတိမ်းရှောင်နေရပြီးတောင်ရွာတွေပစ်ထားခဲ့ရကြောင်းဒေသခံရွာသားတူက VOA ကိုပြောပါတယ
်ဒီလဟောခဏရက်ပေါ့ခဏရက်တည်းဖွင့်ပြန်ဖို့ပို့စောပဲဆယ်ရှိတဲ့ဖွင့်ပြန်ဖို့အဲ့မှာဒီတန်တော်ပစ်တက်ကလာတက်တာပေါ့ဗျာတပည့်တော့ဒီခါပဲဖြစ်ပဲဖြစ်တယ်ဒါနဲ့ဒီလိုကကလန်ထမခဲ့ကကဲကဲဝင်နေတယ်သူအဲ့လိုနေငါအဲ့လိုဖြာနေတယ်ဆိုတော့ကျွန်တော်တို့ဒီကြွားလေးပြီးတော့အားလုံးထွက်ရဲ့ဒီနေ့အချိန်ကလေးအဲလို့တော့အားလုံးဆိုတော့အဲဒီရကျေနရလည်းရှိနေတယ်ဘုရင်ကရေးကြည့်ရတဲ့ဒီစပါးကြီးဒီကအချိန်ဆိုတော့အားလုံးဒီတိုင်းပဲတောင်းရတယ်ထားခဲ့ရတယ
်ဂွေထောင်တန်ပေါ်ရန်စနီတူရန်ပစီစွတ်ကွန်စန်တော်ရန်ဂျောစာဘွန်နီယန်စတဲ့ရွာတွေကရွာသားတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရတာဖြစ်ပါတယ်။အများစုကရခိုင်နေထိုင်ခဲ့ကြတဲ့ဒုက္ခသည်စခန်းတွေမှာတွားရောက်ခိုးလုံနေကြသလိုဆွေမျိုးတွေနေအိမ်မှာလည်းနေကြသူတွေရှိပါတယ်။တချို့ရွာသားတွေဟာစပားရိတ်သိမ်းလို့ရမလားဆိုပြီးတောင်ရွာတွေမှာကြံရစ်နေတာရှိကြောင်းလည်းပြောပါတယ်
။ဒီတော့ဟောဘက်ကျွန်တော်ဆက်လက်မှာမှာတော့တပတ်ဆိုတဲ့ဒါနဲ့မှရှိတာရှိသေးတယ်။ခဏတချို့တောင်ရွာတွေနေနေမှာဒါတွေသိမ်းလို့ရမလားတဲ့အချိန်ကိုတောင်းနေပြီးမှပါ
နိုဝင်ဘာလ14ရက်ညနေ3နာရီကလည်းတိုက်ပွဲထပ်မံဖြစ်ပွားခဲ့တာရှိကြောင်းပြောပါရယ်အင်ဂျာမျိုးနဲ့အတွင်းကစစ်ရေးအခြေအနေကိုတော့ KIU ပြန်ကြားရေးတောင်းခံဘုံမူကြီးနော်ဘူးကအခုလိုပြောပါရယ
်အင်ဂျာညာဘက်ကရောဟိုစစ်ကောင်စီဘက်ကဒီမချင်းနာဘက်ချမ်းကိုပေါ့ပြန်ထိတော့ဘယ်လိုပြောတာဖြစ်ကြောင်းလေအော်တက်တယ်လေးဒီမှာဒီမချင်းနာတန်ခဲပေါ့နော်ဒီမစ်ဆပေါ့အဲ့ဒါကပြန်ထွက်သွားတယ်လို့ပြောတယ်3ရက်နောက်ကြာပြီချင်းတဲ့အဲ့ဒါမှာတီတီရင်ဆိုင်တိုက်ပွဲဖြစ်တာကျွန်တော်တို့ကတက်ကြီးလေးပေါ့နော်ဟိုလာမှာပေါ့နော်အဲ့မှာကြားချက်ပြီးမှတက်တယ်လို့ပြောမှာပေါ့သူစဉ်းစားကြတာပေါ့ဟိုလိုလိုဆရာတော့ဟုတ်ကဲ့အဲတက်ပွဲကြံဖြစ်တာမကြောက်ဘူးဆိုတော့ပြန်ရင်သွားတဲ့သဘောဖြစ်သွားတယ
်နိုဝင်ဘာ14ရက်တနင်္ဂနွေနေ့ကတော့ဖားကံမျိုးနဲ့အတွင်းတိုက်ပွဲ300ဖြစ်ပွားခဲ့ကြောင်းနဲ့စစ်ကောင်စီတပ်စခန်းတစ်ခုကို KIA ကသိမ်းယူခဲ့တာရှိကြောင်းလည်းအခုလိုပြောပါရယ်
။တကယ်ဟိုဖားကံဘက်ကပေါ့နော်အဲနမ်ချန်ဆိုတဲ့အဲနေရာနမ်ချန်ဆိုတဲ့300မှာပေါ့တိုက်ပွဲဖြစ်တာ။ဒါတနေရာဟိုတော့ KIA ဘက်ကနဲ့တိုက်ပွဲလို့ရတယ်ဆိုတဲ့တရင်ရှိပါတယ်။အဲဒီနေ့ကတော့ဘာတရင်မှမချရသေးပါဘူး။
ဘာကန်ဒေသခံတယောက်ကလည်းတနင်္ဂနွေနေ့တိုက်ပွဲ300ဖြစ်ပွားခဲ့ပြီးဒီနေ့မှတော့အခြေအနေငြိမ်သက်နေတယ်လို့ပြောပါတယ
်။မနေ့ကတော့တိုက်ပွဲဖြစ်တယ်ဒီနေ့တော့ငြိမ်သက်တယ်လေ။တိုက်ပွဲကတော့ညံချန်ချောင်းပြလေ။ညံချန်ချောင်းပြပါလေ။အောင်လန်အဲ့ဒါစခန်းကူးဖြစ်တယ်။ခြေကံပို့စပေါ့
။ဆယ်လီယနေ့ညနေပိုင်းကလည်းကချင်ပြည်နယ်ဗမော်မြို့မှာကင်းလှဲနေတဲ့စစ်ကောင်စီကားတစ်စီးမိုင်းခွဲတက်ခတ်ခံခဲ့ရပါတယ်။အဲ့ဒီတက်ကတ်မှုဟာဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေရဲ့လက်ချက်ဖြစ်ကြောင်းလည်းသတင်းထုတ်ပြန်လာပါတယ်။ဒီရက်ပိုင်းတွေအတွင်းမှာကချင်ပြည်နယ်ရွှေကူနဲ့ကချင်ပြည်နယ်နဲ့ထိစပ်နေတဲ့သကိုင်းတိုင်းကကတာကောလင်းစားတဲ့မြို့နယ်တွေအတွင်းမှာစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ။